ဓမ္မရာဇဝင်တတိယဆောင်ခန်းကြီး1အငယ်1မှ4ဒါဝိမင်းကြီးသည်အသက်ကြီးရင်၍အိုသောအခါအဝတ်ချုံ၍မနှွေးနိုင်တို့ဖြစ်၍ဂျွန်တို့ကအသက်ပြိုသောခညာကိုအရှင်မင်းကြီးအဖို့ရှာပရစေသူသည်မင်းကြီးကိုခတ်စား၍ပြုစုပါစေအရှင်မင်းကြီးကိုနှွေးစေခြင်းဟာရင်ဝင်တော်၌အိပ်ပါစေဟုလျှောက်ကြ၏သူတို့နှင့်အညီအစင်းလှသောအပြိုမကိုဤဒေလာဖြီတလျှောက်လုံးတွင်ရှာ၍ရှုနေမျိုးသူအပိရှက်ကိုတွေ့သည်ဖြင့်အထံတော်သို့ဆောင်ခဲ့ကြ၏ထိုမိမသည်အလွန်အစင်းလှ၏ရှင်ဘင်ကိုလည်းလှုပ်ကြွေးပြုစုလေ၏တို့ရတွင်ရှင်ဘင်သိမ့်တော်မမူအငယ်9မှ10ထို့နောက်ဟာဂိတ်သားအတော်နီယာသည်ရှင်မင်းလုံမီဟုအကြံရှိလေကိုကိုချီးမြှောက်၍ယထာများနှင့်မြင်းများကို၎င်းမိမိရှေ့၌ပြည့်ရသောလူ90ကို၎င်းပြင်ဆင်လေ၏ခမည်းတော်ကသင်သည်အပေကြောင့်ဤသို့ပြုသည်နည်းဟုသူစိတ်နာအောင်တခါမျှမပြောစဘူးထိုသူသည်အစင်းလဲအလွန်လှ၏အဘရှလုံညီလဲဖြစ်၏သူသည်ဇေရုရသားယောဘယေပရဟိအဗျာတာနှင့်တိုင်ပင်၍သူတို့သည်အဒိုနီယာဘက်မှနေကြ၏ယေပရဟိဇာတုယောယဒတ်သားဘေနာယပရောဖက်နာသန်ရှိမိယေဤအစရှိသောဒါဝိဒ်၏မူကြီးမတ်ကြီးများမူကားအဒိုနီယာဘက်သို့မဝင်ကြအဒိုနီယာသည်အင်ယောဂေလမြို့နယ်အတွင်းဇောဟေလက်ကျောက်နားမှသူနွားမဆွေစူဖြိုးသောအကောင်တို့ကိုတတ်ပြီးလင်ရှင်မင်းသားမိမိညီများနှင့်ရှင်မင်းဤကျွန်ယူရလူများအပေါင်းတို့ကိုခေါ်ဖိတ်လေ၏ပရောဖက်နာသန်ဘေနာယမူကြီးမကြီးမှဆသောညီရှောလမုန်ကိုကမခေါ်မဖိတ်အငယ်7မှ20ထိုအခါနာသန်သည်ရှောလမုန်အမိဘာဒရှေဘထံသို့တော်၍ဟဂိတာအဒိုနီယာသည်ရှင်မင်းလှုပ်ချောင်းကိုကြားပြီလောတို့အရှင်ဒါဝိဒ်သည်မတိပါတကားယခုမှတင်းဤအသက်နှင့်ရှောလမုန်ဤအသက်ကိုချမ်းသာစေခြင်းဟာကျွန်ုပ်သည်အကြံပေးပါရစေဒါဝိဒ်မိကြီးထံသို့ဝင်၍အိုးအရှင်မင်းကြီးကိုရောကတင်းဤသားရှောလမုန်သည်ငါ့အရာ၌စိုးစံ၍နန်းထိုင်ရမည်ဟုကိုရောကျွန်မအားချိန်ဆတော်မူပြီးမဟုတ်လောတို့ဖြစ်လျင်အဒိုနီယာသည်အဘဲကြောင့်စိုးစံရပါသည်ဟုလျှောက်လောထိုသို့အထံတော်၌လျှောက်ဆင်တွင်ကျွန်ုပ်ဝင်၍တင်းဤစကားကိုထောက်မမည်ဟုအကြံပေးသည့်အတိုင်းဘာဒရှေဘသည်ရှင်မင်းရှိရာအခန်းထဲသို့ဝင်လေ၏ရှင်မင်းသည်အလွန်အိုး၍ရှုနေမျိုးသူအဘိရှက်သည်လှုပ်ကြွေးလျက်နေ၏ဘာဒရှေဘသည်ဥချ၍ရှင်မင်းအားရှစ်ခိုးလျင်ရှင်မင်းကအဘဲအလိုရှိသည်နည်းဟုမေးတော်မူ၏ဘာဒရှေဘကလည်းကျွန်မသခင်ကိုရောကတင်းဤသားရှောလမုန်သည်ငါအရာ၌စိုးစံ၍နန်းထိုင်ရမည်ဟုကိုရောဤဖျားသခင်သာရဖျားကိုတိုင်တီး၍ကိုရောကျွန်မအားကျင်းဆိုတော်မူပြီးယခုမှအဒိုနီယာသည်စိုးစံပါ၏ကိုရောအရှင်မင်းကြီးလည်းတည်တော်မမူအဒိုနီယာသည်တိုးနွားမှဆ၍စူဖြိုးသောအကောင်များတို့ကိုတတ်ပြီးလင်မင်းကြီးဤသားတော်အပေါင်းတို့နှင့်တကားယေပရဟိတ်အပြာသားဘိုးချုပ်မင်းယွာဘတို့ကိုခေါ်ဖိတ်ပါ၏ကိုရောကျွန်ရှောလမုန်ကိုကမခေါ်မဖိတ်ပါ။အိုးအရှင်မင်းကြီးကျွန်မအရှင်မင်းကြီးအရာ၌စိုးစံ၍အဘဲသူသည်နန်းထိုင်ရမည်ကိုမိန့်တော်မူမည်ဟုဤဒေလာမျိုးသားအပေါင်းတို့သည်ကိုရောကိုမျှော်ကြည့်လျက်နေကြပါ၏အငယ်၂၁မှ၂၂ခုနှစ်တို့မဟုတ်ကျွန်မအရှင်မင်းကြီးသည်ဘိုးတော်ဘေးတော်တို့နှင့်အတူကျင်းဆက်တော်မူသောအခါကျွန်တော်မနှင့်ပန်းရှောလမုန်သည်ရာဇဝတ်ခံရသောသူဖြစ်ပါလိမ့်မည်ဟုလျှောက်လေ၏ထိုသောအထံတော်၌လျှောက်စဉ်တွင်ပရောဖက်နာသန်သည်ဝင်လျင်ပရောဖက်နာသန်လာပါသည်ဟုလျှောက်ကြ၏နာသန်သည်လည်းရှေ့တော်သို့ရောက်သောအခါဥချပြတ်ဝတ်လျင်"အိုးအရှင်မင်းကြီးကိုယ်တော်ကငါအရာ၌အဒိုနီယာစိုးစံ၍နန်းထိုင်ရမည်ဟုမိန့်တော်မူသလိုသူသည်ယနေ့ဆင်းသွား၍စူဖြိုးသောတိုးနွားများတို့ကိုတတ်ပြီးလျှင် မင်းကြီးဤသားတော်အပေါင်းတို့ကို၎င်းဘူမြန်းနှင့်ယေပရောဟိတ်အပြားသားကို၎င်းခေါ်ဖိတ်ပါပြီ။သူတို့သည်အဒေါနီယာရှေ့မှစားတော့လေအဒေါနီယာမင်းကြီးသည်အသက်တော်ရှင်စီတည်းဟုကြွေးကြော်လေယခုရှိကြပါ၏။ကိုရော့ဂျွန်အကျွန်ုပ်ယေပရောဟိတ်ဇာတို့ယောယဒသားဘေနာယကိုရော့ဂျွန်ရှောလမုန်တို့ကိုကမခေါ်မဖိတ်ပါ။အရှင်မင်းကြီးအရာ၌အဘဲသူနန်းထိုင်ရမည်ကိုကိုရော့ဂျွန်အားပြတော်မူမူပဲဤအမှုကိုအရှင်မင်းကြီးစီရင်တော်မူပြီးလောဟုလျှောက်လေ၏။ငွေနဲ့ဆင်းရှင်မှ40ထိုအခါဒါဝိမင်းကြီးကဘာသရှေဘကိုခေါ်ခဲ့ပါဟုမိန့်တော်မူသည့်တိုင်ဘာသရှေဘသည်လာ၍ရှေ့တော်၌ရပ်နေ၏။ရှင်မြင်းကလည်းငါအသက်ဝိညာဉ်ကိုခတ်သိမ်းသောဒုက္ခတည်းကကဲနှုတ်တော်မူသောသာရဖျားအသက်ရှင်တော်မူသည့်အတိုင်းတင်းဤသားရှောလမုန်သည်ငါအရာ၌စိုးဆန်၍ငါကိုယ်စားနန်းထိုင်ရမည်ဟုဣဂရလမျိုး၏ဖျားသခင်သာရဖျားကိုငါတိုင်တီ၍တင့်အားချိန်ဆသည်နှင့်ဤယနေ့ငါပြုမည်ဟုတပံချိန်ဆတော်မူ၏။ဘာသရှေမသည်ဥချပြတ်ဝတ်လျက်ရှင်မြင်းအားရှိခိုးလျက်အရှင်ဒါဝိမင်းကြီးသည်အသက်တော်အစဉ်မြဲရှင်စေတည်းဟုမွဲ့ဆို၏။ဒါဝိမင်းကြီးကလည်းယေပရောဟိတ်ဇာတို့ပရောဖက်နာသန်ယောဒသားဘေနယတို့ကိုခေါ်ခဲ့ပါဟုမိန့်တော်မူသည့်တိုင်သူတို့သည်ရှေ့တော်သို့ဝင်လာကြ၏။ရှင်မြင်းကလည်းသင်တို့အရှင်ဤကျွန်များကိုခေါ်၍ငါသားရှောလမုန်ကိုငါဤမြဲလာတော်ပေါ်မှစီးစီလျက်ဂိဟုန်မြို့သို့ဆောင်သွားကြလော။ယေပရောဟိတ်ဇာတို့နှင့်ပရောဖက်နာသန်သည်ထိုမြို့မှဘိတ်သိက်ပြီး၍ဣဒရေလရှင်မြင်းအရာ၌ချီးမြှောက်ပြီးလျှင်တဘိုးမှုတ်၍ရှောလမုန်မင်းကြီးသည်အသက်တော်ရှင်စီသည်ဟုကြွေးကြော်ကြလော။ထို့နောက်သင်တို့လိုက်လျက်ငါသားသည်လာ၍နန်းထိုင်ရမည်။ငါကိုယ်စားရှင်မြင်းဖြစ်ရမည်။ထိုသူကိုဣဒရေလမင်းယူဒမင်းအရာ၌ငါခန့်ထားသည်ဟုမိန့်တော်မူ၏။ယောဒသားဘေနယကအာမင်အရှင်မင်းကြီးကိုးကွယ်သောဘုရားသခင်သာရဘုရားသည်လည်းထိုတို့မိန့်တော်မူပါစေသောသာရဘုရားသည်အရှင်မင်းကြီးဘက်မှရှိတော်မူသည့်ဤသူရှောလမုန်ဘက်မှရှိတော်မူပါစေသောအရှင်မင်းကြီးဒါဝိဒ်၏ယာဆပလင်ထက်သားတော်၏ယာဆပလင်သည်တာ၍ဘုန်းကြီးမိအကြောင်းစင်တော်မူပါစေသောဟုရှင်မြင်းကိုပြန်လျှောက်လေ၏။ထိုအခါယေပရောဟိတ်ဇာတုပရောဖက်နာသန်ယောဒသားဘေနာယခေရတိလူပေလတိလူတို့သည်ထွက်၍ရှောလမုန်ကိုဒါဝိမင်းကြီး၏မြင်းလားပေါ်မှစီးစေလေဂိဟုမျိုးတို့ဆောင်သွားကြ၏။ယေပရောဟိတ်ဇာတုသည်တဲတော်တဲကစီဘူးကိုယူ၍ရှောလမုန်ကိုဗိတ်သိက်ပေးပြီးမှသူတို့သည်တဘိုးမှုတ်၍ရှောလမုန်မင်းကြီးသည်အသက်တော်ရှင်စေတည်းဟုလူအပေါင်းတို့သည်ဟစ်ကြော်ကြ၏။လူအပေါင်းတို့သည်တီးမှုတ်လျက်နောက်တော်သို့လိုက်၍မြေကြီးကွဲမတတ်ရှိသည့်တိုင်အောင်အလွန်ဝမ်းမြောက်သောအတန်ကိုပြုကြ၏။အငယ်47မှ48အဒေါနီယာနှင့်သူ၏အပေါင်းဖော်တို့သည်စားတော့ပွဲပြီးသောအခါထိုအတန်ကိုကြားကြ၏တဘိုးမုတ်တန်ကိုရွာပကြားလျင်တမျိုးလုံးအုပ်အုပ်ချက်ချက်ပြုတန်ကအဘယ်သို့နည်းဟုမေးစဉ်ပင်ယေပရောဟိတ်အပြာသားဤသားယောနသန်သည်လာလျင်အဒေါနီယာကဝင်ပါသင်သည်လူကောင်းဖြစ်၍ကောင်းသောသတင်းကိုကြားပြောလိမ့်မည်ဟုဆိုလျင်ယောနသန်ကအကဲစင်စစ်ငါတို့အရှင်ဒါဝိမင်းကြီးသည်ရှောလမုန်ကိုရှင်မြင်းအရာ၌ခန့်ထားတော်မူပြီးရှင်မြင်းသည်လည်းယေပရောဟိတ်ဇာတို့ပရောဖက်နာသန်ယောဒသားဘေနာယခေရတိလူပေလတိလူတို့ကိုရှောလမုန်နှင့်အတူစေလွတ်တော်မူ၍မြင်းလာတော်ပေါ်မှစီးစေကြပါပြီယေပရောဟိတ်ဇာတို့နှင့်ပရောဖက်နာသန်တို့သည်ရှောလမုန်ကိုဂိဟုန်မြို့၌ယာဆဘိတ်သိက်ပေးပါပြီသူမျိုးမှဝမ်းမြောက်စွာလာပြန်၍တမျိုးလုံးအုပ်အုပ်ချက်ချက်သောအတန်ကိုကိုရောချမ်းရပါ၏ရှောလမုန်သည်လည်းယာဆပလင်တော်ပေါ်မှထိုင်ပါ၏ရှင်မြင်းဤကျွန်တို့သည်လည်းတို့အရှင်ဒါဝိမင်းကြီးကိုကောင်းချီးပေးခြင်းငှာတော်၍ဘုရားသခင်သည်ရှောလမုန်ဤနာမကိုခမည်းတော်ဤနာမထက်သာ၍ချီးမြှောက်တော်မူပါစေသောသူဤယာဆပလင်ကိုခမည်းတော်ဤယာဆပလင်ထက် တာ၍ဘုံကြီးမိအကြောင်းစင်တော်မူပါစေသောဟုလျှောက်လင်ရှင်မြင်းသည်တလွန်တော်ပေါ်မှဥချလျက်ငါသည်ကိုမျက်စိနှင့်မြင်စေခြင်းငှာငါနန်းပေါ်မှထိုင်ရသောသူကိုယနေ့ပေးသနာတော်မူသောဣဒရေလအမျိုး၏ရှင်မြင်းသာရဗျာသည်မင်္ဂလာရှိတော်မူစေတည်းဟုမိန့်တော်မူကြောင်းကိုအဒိုနီယအားပြန်လျှောက်လေ၏ငယ်လေးစကူမ93ထိုအခါအဒေါနီယာနှင့်ပေါင်းဖော်သောလူအပေါင်းတို့သည်ကြောက်ရွံ့သဖြင့်ထ၍တယောက်တရားစီတွားကြ၏အဒေါနီယာသည်လည်းရှောလမုန်ကိုကြောက်သဖြင့်ထတွား၍ရစ်ပလင်ဦးချိုတို့ကိုကင်လျက်နေ၏အဒေါနီယာသည်ရှောလမုန်မင်းကြီးကိုကြောက်၍ရစ်ပလင်ဦးချိုတို့ကိုကင်လျက်ရှောလမုန်မင်းကြီးသည်ကျွန်တော်ကမကွက်မြင်မိအကြောင်းယနေ့ချိန်ဆိုတော်မူပါစေဟုဆိုကြောင်းကိုရှောလမုန်အားလျှောက်လေတော့ရှောလမုန်ကသူသည်လူကောင်းဖြစ်လျင်စံကြီးတပင်မြတ်မြည်တို့မကြရာအပြစ်ရှိလျင်အသေးခံရမည်ဟုအမိန်တော်ရှိ၍လူကိုစေလွတ်သဖြင့်အဒေါနီယာကိုရစ်ပလင်မှခေါ်ခဲ့သည့်တိုင်သူသည်လာ၍ရှောလမုန်မင်းကြီးရှေ့မှဥချလေ၏ရှောလမုန်ကလည်းတိအိမ်သို့သွားလို့ဟုမိန်တော်မူ၏